ယူကရိန်းမှာရုရှားရဲ့ဆေးထိုးစစ်ကနေရုရှားအတွက်ဆုံးရှုံးမှုတစ်ခုမှမရှိဘဲရုရှားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုပိုပြီးခိုင်မာလာစေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံဗလာဒီဗိုစတော့ခ်မှာကျင်းပတဲ့ခုနှစ်ချိန်မြောက်ရှေ့ပြားစီးပွားရေးဖိုရမ်မှာပြောပါတယ်။ရုရှားရဲ့လှုပ်ဆောင်မှုအားလုံးကဒွန်ဘတ်ဒေသကပြည်သူတွေကိုကူညီဖို့သာဖြစ်ပြီးဒါဟာပြည်ရင်းမှာရောနိုင်ငံခြားမူဝါဒရေးရာဆန်ရမှာပါပိုခိုင်မာလို့ပိုဖြစ်လာစေတယ်လို့ပြောပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြို့တော်ကီယက်ကိုသိမ်းဖို့ကြိုးစားကြတယ်။ယူကရိန်းရှေ့ပိုင်းဒွန်ဘတ်ဒေသဘက်ကိုပြောင်းပြီးတော့တိုက်ခိုက်ခဲ့တာပါ။အဲဒီဒေသက2014တုန်းကရုရှားတွေဝင်တိုက်ခဲ့ခြင်းကစပြီးယူကရိန်းတပ်တွေနဲ့ရုရှားလိုလာတဲ့လက်နက်ကင်တပ်တွေကြားတိုက်ခိုက်မှုတွေရှိနေတာဖြစ်ပါတယ်။တချိန်တည်းမှာပဲဒွန်ဘတ်ဒေသတွေမှာယူကရိန်းမြောက်ပိုင်းခါခက်ဖ်နဲ့တောင်ပိုင်းခါဆန်ဒေသဘက်မှာပါ24နိုင်အတွင်းတိုက်ပွဲတွေပြင်းထန်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဒီမနက်သတင်းထုတ်ပြန်ပါတယ်။